ဥရောပကမြဒီ ANC ဘောလုံးမှုဆောင်ကော်မတီဝင်ဦးနိုင်စိုးကိုစစ်တွေဘုံပေါက်ခွဲမှုနဲ့ပတ်သက်ပြီးတော့အချက်ဖက်တိုက်ဖြတ်ရေးဥပဒေပုံမှန်50နဲ့အဖမ်းခံရမှုပေါ်မှာရခိုင်မျိုးသားကောင်စီကဘယ်လိုများသဘောထားရှိပါလဲခင်ဗျ
။ကျွန်တော်တို့အနေနဲ့ကတော့ကိုနိုင်စိုးကိုအခုချိန်ထိပေါ့နော်ဖမ်းဆီးထားမှုဟာတရားမျှတမှုမရှိဘူးတရားဥပဒေနဲ့ညီညွတ်မှုလည်းမရှိပါဘူးကိုနိုင်စိုးကအဲ့ဒီမှာပါဝင်ပတ်သက်မှုလည်းမရှိပါဘူးကျွန်တော်တို့ ANC အနေနဲ့ဖြစ်စီ ANC ရဲ့ဖွဲ့ဝင်ဖွဲ့စည်းများအနေနဲ့ဖြစ်အဖွဲ့ဝင်များအနေနဲ့ဖြစ်စီပေါ့လေဒီလိုမျိုးလုပ်ရတဲ့မှာပါဝင်ဆောင်ရွက်ဖို့သဘောထားလည်းမရှိဘူးကျွန်တော်တို့အနေနဲ့ငြိမ်းချမ်းရေးဖြစ်စီမှာပဲတဲ့တဲ့ဝင်ဝင်ပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံနိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ဖြေရှင်းရမယ်ဆိုတော့เนาะရည်တည်ချက်ကတော့အခိုင်အမာကျွန်တော်တို့ဂိုင်ဆွဲပြီးမှဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုမျိုးအကြက်ဖက်လုပ်ရတဲ့ကတော့ကျွန်တော်တို့ပါဝင်ပတ်သက်မှုလုံးဝလုံးဝမရှိပါဘူးအခုကိုနိုင်စိုးကိုเนาะမတရားသဖြင့်ဖန်စီထားမှုဟာတရားခံတရားခံအနေနဲ့နေပြီးတော့မှဆွဲထဲထားတဲ့သဘောဖြစ်နေပါတယ်အဲ့ဒါကြောင့်အ мян ကျောင်းလွှတ်ပေးဖို့လည်းကျွန်တော်တို့ဘက်ကလိုလားပါတယ်15ရက်နေ့ကသူ့ကိုနော်နေင်ကနေပြီးတော့မှမေးမြန်းစရာရှိတယ်ဆိုပြီးတော့ဒေသအာဏာပိုင်တွေကခေါ်သွားတယ်သူ့ကိုမေးမြန်းစရာမေးရှိတယ်လေမေးမြန်းပြီးရင်ပြန်လွှတ်မယ်လို့ကျွန်တော်တို့ကယုံကြည်ခဲ့တယ်ဆို25ရက်နေ့ထမ်းပြီးတော့မှ26ရက်နေ့ထိတိုင်ပေါ့နော်24နာရီအတွင်းမှသူ့ကိုပြန်လွှတ်လိုက်မယ်လို့ယုံကြည်ခဲ့တယ်ဒါပေမဲ့သူ့ကိုပြန်မလွှတ်လာတဲ့အပြင်နော်26ရက်နေ့မှအကြက်ဖက်တက်ခရီဥပဒေပုံမှန်50စာကြီးဒါမင်းဆွေစာကြီးဒီမင်းပေါ့နော်ဒါတွေနဲ့ကြီးလေတဲ့ဥပဒေတွေနဲ့ပေါ့ဗျာဆွေးချက်တင်ပြီးတင်ဖို့အတွက်ပေါ့နော်ယမန်ရဲချင်းယူရာတွေကျွန်တော်တို့ကတွေ့ရတယ်တော့ဒါဆိုရင်ဒါကတော့တကူလွဲနေပြီအဲ့ဒီပုံမှာကျွန်တော်တို့ကစိုးရိမ်မှုရှိတယ်နော်အဲ့ဒါကြောင့်မနေ့ကပဲကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံကိုစာရေးပြီးတော့မှပြည်တိုင်းရေးဖန်တင်ပြထားတာရှိတယ်ကိုရိုင်းကျိုးဟာဒီကိစ္စမှာပုံဝင်ပတ်သက်မှုမရှိဘူး
ခုကျွန်တော်မကြသေးမိအချိန်ကပဲလာရှုမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့တယ်ပေါ့နော်အခုစစ်တွေမှာလည်း24ရက်နဲ့ဖြစ်ခဲ့တယ်ပေါ့ခင်ဗျာဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အေဂျင်စီရဲ့သဘောထားကဘယ်လိုများရှိလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒီနေ့ဒီချိန်မှာပေါ့လေငြိမ်းချမ်းရေးဖြစ်စဉ်အပေါ်မှာပေါ့လေအဓိကဥတည်ပြီးတော့မှသွားနေတာဖြစ်ပါတယ်အဲ့ဒါကြောင့်ဒီငြိမ်းချမ်းရေးကိုပေါ့နော်တိကျောက်တဲ့ခါမှာအားလုံးပြင်းမြင်သာမှုရှိစွာနဲ့အားလုံးပါဝင်ရေးကိုနော်ပေါ်ဆောင်ဖို့လိုတယ်လို့မြင်ပါတယ်ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကလူထုပေါ်ပေါ်လေးပြပထားပြီးတော့မှလုတ်တဲ့လုတ်ရက်တွေကတော့ကျွန်တော်တို့လက်ခံလို့မရပါဘူးကျွန်တော်တို့အနေနဲ့လည်းအဲ့ဒီမူဝါဒလည်းပဲမရှိပါဘူ
းဒီဥနယ်စိုးဆိုတာလည်းဒီအစိုးရနဲ့ညီငယ်ဆွေးနွေးနေတဲ့ ANC အဖွဲ့မှာသူကထက်ထက်ဝင်ပါဝင်နေရလို့ဖြစ်တော့သူ့ကိုဖမ်းဆီးခံရမှုအော်ဒီညီငယ်ဘုံမှာအကျိုးသက်မှုများရှိနိုင်လားခင်ဗျ
မှန်ပါတယ်ဗျဒီညီငယ်ရေးမှာပါဝင်ဆောင်ရွက်လို့လည်းဒီလိုမျိုးမတရားဥပဒေပုံမှန်တွေနဲ့ဆွတ်ဆွဲခံရတာဖမ်းဆီးခံရတာတွေဖြစ်နေမယ်ဆိုလို့ရှိရင်ညီငယ်ရေးလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုကျွန်တော်ရောနေလာမှာဖြစ်တယ်အညီအကျေလုံငယ်စီမှာပုံဝင်ပတ်သက်နေတဲ့အစုအဖွဲ့တွေလူပုဂ္ဂိုလ်တွေနောက်ဆုံးလူထုကအစပေါ့နော်အညီအကျေလုံငယ်စီမှာပုံဝင်နေရတဲ့ဒီလိုဖြစ်တယ်ဆိုလို့ရှိရင်ညီအကျေလုံငယ်စီကတော့ယုံကြည်ဖို့ခက်သွားပြီပေါ့နော်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းလူထုရဲ့ယုံကြည်မှုကိုထိခိုက်လာမှာဖြစ်တယ်ယုံကြည်မှုထိခိုက်လာတဲ့ညီအကျေဖြစ်ခြင်းကတော့အောင်မြင်ဖို့လဲသွားလိမ့်မယ်လို့ကျွန်တော်တို့မြင်တယ်
ဦးနယ်စိုးရဲ့ဖခင်ကလည်းဒီ2014ခုနှစ်ကအဖမ်းခံခဲ့ရတာရှိတယ်ဆိုတော့လေဘလို့အကြောင်းကြောင့်လဲခင်ဗျ
မှန်ပါတယ်ဗျအဲ့ဒီ2014ခုနှစ်ကလည်းပဲအဲ့ဒီတိုင်းပဲစစ်တွေမျိုးပေါ်မှာဒီ NGO ရုံးတွေကိုပေါ့နော်တိုက်ခိုက်မှုတွေရှိတဲ့ခါကျတော့ဦးနိုင်စိုးရဲ့ဖခင်ကိုလူမပြီးတော့ဖမ်းပြီးတော့မှဒီစစ်တွေထောင်ပို့တယ်စစ်တွေထောင်မှဒီလေးရက်ယောက်ပေါ့နော်ဒီရက်ပိုင်းတွင်းမှာပါပဲသူတတိလက်သွားတယ်တတိသွားပဲစစ်ရုံကိုပို့လာတယ်ဒီတော့တဲ့ချိန်မှာသူကတတိမိနေပြီဆိုတော့ရပိုင်းတွင်းမှာပဲချုပ်ပန်းသွားတယ်နောက်ဆုံးတော့အာဏာပိုင်တွေပြောတာကတော့သူ့ကိုလူမပြီးတော့ဖမ်းပြီးတာပါဆိုပြီးတော့ဟုတ်တယ်ပေါ့ဆိုတော့ဒီဘက်မှာတော့အစ်တစ်ချောင်းကသုံးပါသွားပြီပေါ့ဗျာကာယကရှင်မိသားစုတွေမှာတော့ကြီးမားတဲ့ဆုံးချုပ်မှုတခုဖြစ်သွားပြီပေါ့အခုလည်းပဲအဲ့ဒီတိုင်ပဲကိုနိုင်စုဖြစ်နေတဲ့အဖြစ်အပျက်ကဒါကျွန်တော်တို့တမင်ရွေချက်ရှိနေပေါ့နော်ခဏလာကျွန်တော်တို့ပအဝင်တတ်တတ်မှုမရှိဘူးဆိုတာတော့မြေပြင်အနေထားမှာတက်တွေရှိပါတယ်ကိုနိုင်စုရောက်ရှိနေတဲ့အနေထားနဲ့ကျွန်တော်တို့ပအဝင်နေတဲ့အနေထားတွေကတက်တွေပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့မူဝါဒတွေကလည်းပဲအခိုင်အမာပေါ့နော်ဒီနေ့ညီငယ်လုပ်ငန်းစီမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအနေနဲ့ဒီလိုမျိုးလုပ်ရက်တွေကိုလှုပ်ဆောင်ဖို့အတွက်ကျွန်တော်တို့စိတ်ကူးတော့မရှိပါဘူး
။ဥဒ္ဒေဆိုကျေးဇူးပါခင်ဗျာ။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ကျေးဇူးပါကိုပြတ်တော်